အောက်တိုဘာလမှာမြောက်ဦးမြို့ကနေဖမ်းဆီးသွားတဲ့မိသက်တပ်ဖွဲ့ဝင်တွေကဒုဦးစည်းမှုတဦးသေဆုံးသွားပြီးနောက်ကျန်တဲ့18ယောက်ကိုပြန်လွှတ်ပေးခဲ့တယ်လို့ရခိုင်တတော် A ကကြေညာခဲ့တာပါ။ A အဖွဲ့ကနိုဝင်ဘာ6ရက်မှာပြန်လွှတ်ပေးလိုက်ပြီလို့သတင်းထုတ်ပြန်ခဲ့ပေမဲ့17ယောက်ပဲပြန်ရောက်လာခဲ့ပါတယ်။တလာနီးပါးကြတဲ့အထိဘာမှအဆက်အသွယ်မရသေးတဲ့ရခိုင်တိုင်းသားမိသက်သမား9ယောက်နဲ့ပတ်သက်လို့သူတို့ရဲ့ဆွေမျိုးသားချင်းတွေကိုစုံစမ်းကြည့်နေတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့ကအမည်မဖော်လိုတဲ့အရာရှိတဦးကပြောပါတယ်။လွတ်မြောက်လာတဲ့17ယောက်ကသူတို့ကိုတစုတည်းဖမ်းဆီးခေါ်ဆောင်သွားခဲ့ပေမဲ့ပြန်လွှတ်တဲ့အချိန်မှာတော့အဖွဲ့ခွဲပြီးညလုံးအုပ်စီးပြန်လွှတ်ပေးခဲ့တာကြောင့်ကျန်တဲ့9ယောက်နဲ့ပတ်သက်လို့ဘာမှမသိဘူးလို့ပြောကြပါတယ်။တက်မတော်ကတော့မိသက်9ယောက်ဟာအေးလက်ထဲမှာပဲရှိမယ်လို့ယူဆပါတယ
်။ကျွန်တော်အမြင်ကတော့အမှန်တကယ်ပြန်မလွှတ်သေးလို့ပေါ့။ပြန်လွှတ်တယ်ပြောပြီးတော့အမှန်တကယ်ပြန်မလွှတ်လို့အဲ့မှာဘာကြောင့်ပြန်မလွှတ်တယ်လဲဆိုတဲ့ဥစ္စာကတော့အဲ့ပြန်လွှတ်လာတဲ့လူတွေလိုက်လို့ရှင်တော့အဲ့လူတွေ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစော်ဦးပြောပြသွားတာပါဒီ9ယောက်ဟာအေတက်ဖွဲ့တဲ့ဝင်ပြီးတာဝန်ထမ်းနေပြီလို့ယူဆသူတချို့လည်းရှိပါတယ်ရခိုင်တပ်တော်အေရဲ့ပြောခွင့်ရသူခိုင်သူခါကတော့နိုဝင်ဘာ6ရက်နေ့ညနေပိုင်းကမြောက်ဦးမြို့နယ်ကျေးရွာအုပ်ချုပ်ရေးမှူး3ယောက်ထံမှမိသက်တက်ဖွဲ့ဝင်တွေကိုလွှဲပြောင်းပေးခဲ့တာဖြစ်တယ်လို့ပြောပါတယ
်ဒီကိစ္စကတော့ကျွန်တော်တို့နဲ့ဘာမှမဆိုင်တော့ဘူးဗျာနော်ကျွန်တော်တို့ကအဲ့ဒီနေ့မှာ16ယောက်လုံးကိုတခါတည်းသူတို့ကိုတနေရာတွေကတပြိုင်တည်းလွှတ်ပေးလိုက်တာဆိုတော့အဲ့ဒီလူတွေသူတို့ဒီအတူတူသွားကြပြီးတော့เนาะအဲ့ဒီမှာရောက်တဲ့သူကရောက်တယ်မရောက်တဲ့သူကမရောက်ဘူးဆိုတဲ့ဥစ္စာကတော့ဒါသူတို့မှာတခြားအကြောင်းတွေပဲရှိနိုင်တယ်အဲ့ဒီကိစ္စတွေကတော့ကျွန်တော်တို့နဲ့ဘာမှပတ်သက်မှုမရှိတော့ဘူးဗျเนาะဟိုသူတို့အဲ့ဒီမိသားဌာနချုပ်ကိုပြန်မလာဘူးဆိုတာကလည်းသူတို့ဒါပုံကိုရေးတခြားအကြောင်းအရာတွေလည်းရှိနိုင်တာဗောเนาะဟိုအဲ့ဒါကြောင့်မလို့ဟိုကျွန်တော်တို့ဘက်ကတော့လွှတ်ဆရာရှိတာလွှတ်ပြီးပြီကြံတဲ့ကိစ္စတွေတော့ကျွန်တော်တို့နဲ့ဘာမှမပတ်သက်တော့ဘူးဗျ
လက်ခံခဲ့တဲ့ကြေးရွာအုပ်ချုပ်ရေးမှူး၃ယောက်ထဲကတယောက်ကို RFR ဆက်သွယ်ရမှာ AA က၁၁ဦးကိုသာအနံခဲ့တာလို့ဖြေကြားထားမှုပါတယ်။ပြည်내မိသက်ဦးစီးဌာနကပြန်လွတ်လာတဲ့၁၁ဦးကိုစိတ်ပိုင်းဆိုင်ရာထိခိုက်မှုရှိနေရင်ကုစားပေးနိုင်ဖို့စောင့်ရှောက်ထားတယ်လို့သိရပါတယ်။ကြောက်ဆုံးနေတဲ့မိသက်တပ်သားတွေနဲ့ပတ်သက်ပြီးပြည်내ရဲတပ်ဖွဲ့ကဘလို့စုံစမ်းသိရှိထားတယ်လဲဆိုတာကိုဒီနေ့ညနေအထိ RFR အကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေကြားခြင်းမရှိပါဘူး။မိသက်သမားလူငယ်တွေဟာစစ်တွေကြောက်တော့တန်တွေကွဘူးတောင်စတဲ့ရခိုင်ပြည်နယ်မြို့နယ်အသီးသီးကဖြစ်ပြီးမန္တလေးတိုင်းဒေသကြီးမှာတင်တန်းတက်ပြီးနေရက်အပြတ်မှာသူတို့ရဲ့ကားကို AA ကလမ်းမှာဟန်တာပြီးထိမ့်သိမ်းခဲ့တာပါတက်မတော်နဲ့ AA တို့ဟာလူနေရက်ွက်တွေကျေးရွာတွေကိုပါစစ်စင်ရေးနယ်မြေတတ်မှတ်ပြီးတိုက်နေကြတာကြောင့်ဖမ်းဆီးထိမ့်သိမ်းတက်ဖြတ်တာတွေနေ့စဉ်ဆိုသလိုဖြစ်နေတယ်လို့ရခိုင်တိုင်းသားမြို့နယ်စုများအစည်းအရုံး IEC ရဲ့အတွင်းမှုဦးစော်စော်ထွန်းကပြောပါတယ်
အာဒီဆက်စီစီလာတော့ချက်တာတွေကဒီစင်းရဲ့ဆက်စုလို့ရှိနေတဲ့ခါကျတော့အခုကဒူတီမာကဘာမှကိုဒီလုံချုံမှုမရှိတော့တဲ့အချိန်မျိုးဖြစ်လာကြတယ်အဲမြို့ပြတွေမှာတမပဲအဲ့လိုမျိုးမြို့ပေါ်ရွက်ွက်တွေမြို့ပေါ်နေလူလူစားတွေမှာတမပဲအဲ့လိုရှိနေနေပေါ့နော်အဲကျေးတွေတွေမှာတော့ပြောမနေပါနဲ့တော့အာဒီလိုပဲဆိုရင်ဒီတစ်ထိတ်တစ်ထိတ်နဲ့နေရရတယ်ပေါ့လေနော်ဒီအလောက်ကန်ဆိုတဲ့ဘာမှနေရမရှိတော့ဘူးအဲ့တော့အချိန်ကတော့တော်တော်လေးကိုအဲထိမ့်မြတ်သိမ့်မြတ်နေထားမျိုးပေါ့နော်ဒီ
ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေဟာတစ်နှစ်နီးပါးကြာမြင့်လာပြီးဖြစ်ပြီးနှစ်ဖက်အပြန်အလှန်ဖမ်းဆီးထားသူတွေပိုများလာနေပါတယ်။ရွှေနေဒီအမြန်ရင်ပေါ်ကနေဖမ်းဆီးခေါ်ဆောင်ခံရသူတွေအပါအဝင်လူ30ဝန်းကျင်လောက် AA ကဖမ်းဆီးထားတယ်လို့ထုတ်ပြန်ချက်တွေအရခံမှန်းရပါတယ်။အဲ့ဒီထဲမှာတက်မတော်သားရဲတပ်ဖွဲ့ဝင်အကျဉ်ဦးစီးတက်အင်ဂျင်နီယာနဲ့လွှတ်တော်ကိုယ်စားလှယ်တဦးလည်းပါဝင်ပါတယ်။သူတို့ကိုတုံ့ပန်းလဲလှယ်ရေးအစီအစဉ်နဲ့ပြန်လွှတ်ပေးဖို့ AA ကကန့်လန့်ခဲ့ပေမဲ့တက်မတော်နဲ့အစိုးရကတော့ညှင်းဆိုထားပါတယ်။အဲ့ဒီလိုညှင်းဆိုထားတဲ့အတွက်ဖမ်းဆီးထားသူတွေကိုပြန်မလွှတ်ပေးဘဲစနစ်တကျထိန်းသိမ်းထားမှာဖြစ်တယ်လို့ AA ပြောခွင့်ရသူခိုင်သူခါက RFA ကိုပြောပါတယ်တိုက်ပွဲတွေကြောင့်နေရက်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်9000ကျော်အထိရှိပြီးသေဆုံးသူ89ယောက်နဲ့ဒဏ်ရာရရှိသူ228ယောက်ရှိသွားပြီလို့ဒေသအခြေစိုက်လူမှုအဖွဲ့အစည်းတွေကပြောကြပါတယ်ရှင်ကျွန်မဖြူဖြူခိုင်ပါ